ဒီနေ့ဧပြီလ26ရက်နေ့လေတော့ကဟတ်ကြီးရေကတာနာမှာကရင်မျိုးသားလူမျိုးကရင်အမျိုးသားလူမျိုးရေးတက်ခရင်လေးနဲ့မြမတက်မတော်တို့တနိုင်လောက်ကြာတဲ့အထိတိုက်ပွဲဖြစ်ခဲ့ပါတယ်။မြမတက်မတော်ဘက်က KNL ရဲ့တပ်မဟာတွေထိန်းချုပ်ရာဒေသတွေကိုတိုးချဲ့ချဉ်ကပ်လာနေပုံရတဲ့အကြောင်း KNL အကြံပေးသူကပြောပါတယ်။အပြည့်စုံကိုတော့စက်သွယ်မိမြန်ထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားစီယုံ KNU ရဲ့လက်အောက်ခံတပ်ဖြစ်တဲ့ကရင်မျိုးသားလူမျိုးရေးတက်မတော်တပ်မခွနစ်ထိန်းချုပ်နယ်မြေမှာမြမတပ်မတော်နဲ့ KNL ကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KNL ရဲ့အကြံပေးဖြစ်တဲ့မန်မန်မန်ကပြောပြပါတယ်
။ဒီမနက်တော့ဒီတပ်မပေါ်တော့
ဟုတ်ကဲ့
ဒီနေ့နေ့လည်း7နာရီကျော်လောက်မှဖြစ်တယ်ပေါ့။တနားရီကျော်ကျော်လောက်တော့ကြာတယ်လို့သိရတယ်ပေါ့နော်။တပ်မခွနစ်နဲ့ပေါ့ပါ။ကျွန်တော်တို့မြင်တာကအဓိကအရေးပဲမှာသူတို့ရဲ့ဒီမင်းမျိုးစုံမျိုးကြီးနဲ့ဟာဂျီဂျီကရာစီမံကျေပေါ်မှာဆက်ဆံနေတယ်လို့ပဲကျွန်တော်တို့မြင်ပေါ့ဘလို့ပြောမလဲအဲ့ဒီစုံမျိုးနဲ့မြင်နေအဲ့ဒီနေရာတွေပေါ်သူတို့ထိုးထွက်လာတာပေါ့နော်သူတို့ထိုးထွက်ဝင်ရောက်လာတာပေါ့
မကြသေးခင်တုန်းကတော့ကရင်ပြည်နယ်ဖားပေါ်မြို့နယ်အတွင်းက KNU တပ်မ9နယ်မြေမှာ KNU တပ်တွေနဲ့မြမတပ်မတော်တို့ဟာလမ်းတိုးချဲ့ဖောက်လုပ်တဲ့ကိစ္စနဲ့ပတ်သက်လို့မလကလေးကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ရွာသား2300ကျော်ဟာနေရာကိုစွန့်ခွာပြီးစစ်ဘေးရှောင်ခဲ့ရပါတယ်အခုဆိုရင်ကရင်မျိုးသားလူမျိုးရေးတပ်မတော်ရဲ့တပ်မဟာတွေကိုမြမတပ်မတော်ဘက်ကတိုးချဲ့ရှင်းကပ်မှုတွေရှိလာတယ်လို့လည်းသူကဆက်ပြောပြပါတယ
်ကျွန်တော်ထိတ်တွေ့မှုကတော့တပ်မ9နဲ့လက်ထိတ်တွေ့မှုရှိပြီးခုနှစ်နဲ့လက်ရှိပြီးနောက်တခြားနှစ်ဘက်ကိုလည်းသူတို့ရှင်းကပ်လာတယ်၆ဘက်ကိုလည်းသူတို့တိုးချဲ့ရှင်းကပ်လာတာကိုလည်းကျွန်တော်သိရတယ်ပေါ့တော့ဒီထိတ်တွေ့မှုတွေဟိုအပလူရှင်ရှာမလိုက်နိုင်လို့ဆိုတော့တော့နင်းလန်းကတော့ကျွန်တော်တို့ရှာမှာပေါ့လေ
KNU နေနဲ့2012ခုနှစ်ကမြမတက်မတော်နဲ့အဖြစ်ခက်ရဲ့စည်ရေးလုပ်ခဲ့ပြီးတနိုင်ငံလုံးဖြစ်ခက်တိုက်ခတ်မှုရဲ့စည်ရေးသဘောတူစာချုပ် NCA ကိုတော့တခြားတိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာပါဒါပေမဲ့တက်တီနေရာကိစ္စပြီးနေမည်မတိုးချဖို့ကိစ္စတွေကိုတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေရဆဲဖြစ်ပါတယ်ဒီကာလမှာပဲနေမည်စိုးမိုးရေးကိစ္စနဲ့ပတ်သက်ပြီးလမ်းဖောက်လုပ်မှုတွေရှိရဲဆိုပြီး KNU လက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်တချို့နဲ့တိုက်ပွဲတွေပြင်ဖြစ်ခဲ့ပါတယ်ရှင်